နေတိုးမြောက်အတ္တန္တိတ်စစ်စာချုပ်ဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားနဲ့အပြန်နျူကလ িয়ার လက်နက်တပ်ဆင်နာမျိုးရှောင်ရှားဖို့ဆုံးဖြတ်ထားကြောင်းနေတိုးအကြီးအကဲကပြောလိုက်ပါတယ်။ခင်မင်းနျူကလ িয়ার လက်နက်အစင်းမြင့်တပ်ဆင်မှုအပါအဝင်ရုရှားရဲ့စီးအေးမဟာဗျူဟာမှာနျူကလ িয়ার လက်နက်တွေရဲ့အခမ်းအနားကိုပိုးပြီးတော့ထည့်သွင်းထားတာကြောင့်တကယ်ကိုစိုးရိမ်မိကြောင်းနေတိုးအတွင်းမှုချုပ်ယန်စထိုဇန်ဘတ်ကဒီဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လုံလုံရေးအစည်းအဝေးအတွင်းအဖွဲ့ဝင်နိုင်ငံတွေကိုတောက်ကြနေကြပြောဆိုခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းကနိုင်ငံရေးနဲ့စစ်သက်ဆိုင်ရာခေါင်းဆောင်တွေတက်ရောက်တဲ့သုံးရကြအစည်းအဝေးအတွင်းကာကွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးနေကြတာပါ။စီးရေးတိုက်ပွဲတစ်ခုနောက်ထပ်ဖြစ်လာမှကိုရှောင်ရှားဖို့ဆုံးဖြတ်ထားကြောင်းနဲ့လွန်ခဲ့တဲ့ဒီဇင်ဘာလကလက်မှတ်ရေးထိုးထားတဲ့ပတ်စကူစာချုပ်အရကာကွယ်ရေးဆိုင်ရာကိစ္စရပ်တွေမှာဥရောပသမဂ္ဂနိုင်ငံအနေနဲ့ပိုးပြီးတော့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားယူနေပတ်သက်ပြီးတော့လဲချိန်နဲ့အားရကြောင်း Mr. Susan Buck ကပြောပါတယ်။နေတိုးဖွဲ့ဒီဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့ American ပြည်အောင်စုကလည်းသဘောထားရရှိကြောင်းပြောဆိုပြီးဥရောပမဟာမိတ်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေတိုးမြင့်တုံးဆဲဖို့တောင်းဆိုထားပါတယ်။ဒီထက်ကအစီအွေကို American ကာကွယ်ရေးဝန်ကြီး Jim Mattis အပြင် American မျိုးသားလူကြုံရေးအကြံပေး HR Mac Masala တက်ရောက်နေပြီးဒီကနေ့စနေနေ့မှာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့နေတိုးမှာပါဝင်တဲ့အမေရိကန်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ပြောကြားမယ်လို့ယူဆပါရခင်ဗျာ။